Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American တန်ကနေ2020ပြည်နှစ် February လ24ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line to meter 32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။ဒီမှာအင်ဂျင်နိုင်ပါ
ခင်ဗျာရှင်မင်္ဂလာမနက်ခင်ဗျာရှင်ကျွန်မတင်ကြီးထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးကိုအမြင့်ဆုံးအဆင့်တက်လှမ်းထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အိန္ဒိယနိုင်ငံခီးစဉ်ကိုမကြခင်အချိန်ပိုင်းကပဲစတင်ထွက်ခွာသွားပါပြီးခီးစဉ်တွင်မှာဒေါ်လာဘီလီယံနဲ့ချီတဲ့လက်နက်အယောင်တွေကြီးညာမယ်လို့လည်းခန့်မှန်းထားပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။ရခိုင်ပြည်နယ်စစ်တွေမှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်
။မတော်မိဖတွေနဲ့ရောညီကောင်မတော်တွေနဲ့ကတခုမှဆက်သမျှဘူး။ကျမတို့ကတောင်းတနေရဲ့ဥစ္စာမှာကျမတို့ကဘလို့မျိုးမိဖတွေနဲ့ဆက်သမှုရှိရင်ကျမတို့ဘေးအပစ်စံတွေနဲ့
အစိုးရကပိတ်ပင်ထားတဲ့အင်တာနက်လိုင်းတွေပြန်ဖွင့်ဖို့တောင်းဆိုကြတဲ့အကြောင်းနာဆင်ရဖို့ရှိပါတယ်တခါမြန်မာသမ္မတဦးဝင်းမြင့်အိန္ဒိယကိုမကြခင်ရပိုင်းတွင်သွားမဲ့ကိစ္စအပေါ်တုံ့တက်ချက်ကိုလည်းတင်ပြမှာပါအဲ့ဒီနောက်မှာတော့မြန်မာရေးရာဆွေးနွေးကန်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပ
ါတောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးအမြင့်ဆုံးအဆင့်3ပေးတက်လှမ်းထားပြီးဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်လိုအပ်သလိုအစွမ်းကုန်ဆောင်ရွက်ကြဖို့သမ္မတမွန်ဂျေအင်ကအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်တွေတနင်္ဂနွေနေ့မှာထပ်မံတွေ့ခဲ့ရတာနဲ့အတူပဲကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်ပြီးအစိုးရအဖွဲ့တွင်ဆွေးနွေးခဲ့ကြသလိုလမ်းမရပ်ပိုင်းနေ့အတွင်းမှာအတင်းဆောင်မခံတဲ့အနေအထားမျိုးဖြစ်လာလိမ့်မယ်လို့လည်းသမ္မတမွန်ကပြောပါတယ်တောင်ကိုရီးယားဝန်ကြီးချုပ်ချောင်ဆေးကျွန်းကလည်းလူမှုကိုတိုက်တွန်းတဲ့အထက်မှာတော့လူထူတဲ့နေရာတွေကိုမသွားကြဖို့ဘာသာရေးပွဲတွေလိုမျိုးအခမ်းအနားတွေကိုပြင်ပမှာလုပ်တာတွေရှောင်ရှားပြီးအွန်လိုင်းတွေမှာလူမျိုးပဲတွေ့ဆုံကြဖို့ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်။တနင်္ဂနွေနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ်123ဦးတွေ့ရကြောင်းအဲ့ဒီထဲက113ဦးကတော့စရုပ်ထအကြီးဆုံးမြို့ဖြစ်တဲ့ဒေဂူးနဲ့အနီးအနားဒေသတွေမှာဖြစ်ကြောင်းတောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဂျပန်နိုင်ငံမှာကြောက်ချထားတဲ့ Diamond Princess တင်ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနောက်မှာတော့တောင်ကိုရီးယားနိုင်ငံဟာတရုတ်ပြင်ပဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။တရုတ်နိုင်ငံပြင်ပမှာလူပေါင်း 1,200 ကျော်ဗိုင်းရပ်စ်ကူးစက်ခံထားရပြီးတရားစင်ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ
်။အီရန်နေဇက်နဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံအနောက်ဘက်ပြည်နယ်တစ်ခုမှာတနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့သံသယရှိသူ3ဦးတွေ့ရှိထားတယ်လို့အာဖဂန်ကျမ်းမာရေးဌာနကပြောပါတယ်ကမ္ဘာတစ်လွှားကူးစက်ရောဂါပြန့်နှံ့နေချိန်မှာအီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုချိန်ထိလူ10ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်အာဖဂန်ကတန်တရားလူနာ3ဦးကိုဟီရတ်မြို့ကဆေးရုံတစ်ခုမှာတီးကြားစီခွဲခြားပြီးတော့စောင့်ကြပ်ကုသနေတယ်လို့အာဖဂန်ကျမ်းမာရေးဝန်ကြီးဌာနက VOA ကိုပြောပါတယ်ဒီလူနာ3ဦးရဲ့သွေးကိုစစ်ဆေးဖို့မြို့တော်ကဘူးကတခွဲခန်းဒီစီကိုပို့ထားတယ်လို့သိရပြီးမကြာခင်မှာအပြည့်အစုံတရားထွက်လာလိမ့်မယ်လို့ဆိုပါတယ်သူတို့သုံးဦးဟာ COVID-19 ရောဂါပိုးတကယ်ကူးစက်ခံရတာလားဆိုတာပြောဖို့စောသေးကြောင်းအဲ့ဒီပြောခွင့်ရပုဂ္ဂိုလ်မာယာကပြောပါတယ်ဒီတော်တွင်ပါကစ္စတန်နိုင်ငံကလည်းအီရန်ပါကစ္စတန်နယ်စပ်ကိုယာယီပိတ်ထားကြောင်းတင်းငွေတွေကကြေညာလိုက်ပြီးအရေးပေါ်အတားဆီးတွေနဲ့နယ်စပ်ဖြတ်ကျော်သူတွေကိုစမ်းသပ်စစ်ဆေးပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်က36နာရီကြာအိန္ဒိယနိုင်ငံခီးစဉ်ကိုတင်းငွေတွေမှာစတင်ထွက်ခွာသွားပါပြီ
Well, I look forward to being with the people of India. We're going to have many millions and millions of people. It's a long trip.
ဘန်ပေါ်များစွာသောအိန္ဒိယပြည်သူတွေနဲ့တွေ့ဆုံမယ်လို့ခီးမထွက်ခွာခင်မှာသမ္မတထရန့်ပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယခီးစဉ်အတွင်းခံမှန်းနေကြတဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးနဲ့တော့သူပြန်လာမှာမဟုတ်ဘူးလို့သမ္မတကပြောထားပြီးဖြစ်ပါတယ်။အိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးအတွက်နောက်ပိုင်းမှာဆက်ပြီးဆောင်ရွက်မယ်။ရွေးကောက်ပွဲမတိုင်ခင်သဘောတူညီချက်ရမလားဆိုတာမသိနိုင်ပေမဲ့လည်းအိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်ပမာဏဟာတိတ်ပြီးကြီးမားမယ်လို့သမ္မတကပြီးခဲ့တဲ့သတင်းပတ်တွင်မှသတင်းထုတ်တီကိုပြောဆိုထားပါတယ်။ အိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်မှာဒါဇင်နဲ့ချီတဲ့အကြောင်းအရာတွေအပေါ်နှစ်ဖက်သဘောတူညီထားနိုင်ပြီးမြေဆေးဘက်ဆိုင်ရာပစ္စည်းကရိယာတွေအပါအဝင်ဆွေးနွေးညှိနှိုင်းရမယ့်အကြောင်းအရာတွေလည်းအများအပြားရှိနေသေးတယ်လို့ဆွေးနွေးပွဲနဲ့နှိဆက်တဲ့သတင်းရှင်းမြစ်တွေကပြောပါတယ်သမရထရရဲ့အိန္ဒိယခီးစဉ်အတွင်းမှာတော့စစ်တပ်ရဟယင်တွေဒေါ်လာဘီလီယံချီရောင်းချမှုကိုကြီးညာမယ်လို့လည်းခန့်မှန်းထားကြပါတယ်။တရုတ်ရဲ့စီးရေးချက်ထွင်မှုအပေါ်ဘုံစိုးရင်ချက်တွေကြောင့်အမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးတော့နှိစက်သွားစေတာနဲ့အတူပဲဒုံးကျည်ကာကွယ်ရေးစနစ်ရောင်းချမှုလည်းဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်
။အာဖဂန်တာလီဘန်ကြားခုနှစ်ကြာအပြစ်ခတ်ရဲ့ဆေးရေးသဘောတူညီမှုကိုထိန်းထားနိုင်တာကြောင့်ဒီအခြေအနေတွေကနေနောက်ဆုံးမှာတာလီဘန်သဘုံအနေနဲ့ဒီသတင်းပတ်တဲ့ငញ្ញမ်းရေးစာချုပ်လက်မှတ်ထိုးဖို့ကိစ္စအထိကိုဥတီသွားစေလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းငွေနေနေကပြောကြားပါတယ်။အာဖဂန်နိုင်ငံတဝှမ်းအကြမ်းဖက်မှုရှော့ချစီမဲ့ဒီခုနှစ်ရက်ကြာအပြစ်ခတ်ရစဲကြီးကိုစနေနေ့မှာစတင်ခဲ့ပြီးနောက်တနေ့မှာပဲသမ္မတထရမ့်ရဲ့မှတ်ချက်စကားထွက်ပေါ်လာတာပါ။တပတ်ကြာမဲ့ဒီအပြစ်ရကာလဘယ်လောက်ထိအလုပ်ဖြစ်မလဲဆိုတာသူ့အနေနဲ့စောင့်ကြည့်ခြင်းနဲ့အကြောင်းအိန္ဒိယနိုင်ငံကိုမထွက်ခွာခင်သမ္မတထရမ့်ကသတင်းတောက်တီကိုပြောပါတယ်။ရင်းတစ်ပတ်ကြာမဲ့ဒီယာယီအပြစ်ခတ်ရစဲကြီးကာလမှာနောက်ထပ်ကြံနေသေးတဲ့ရက်တွေအတွင်းဖြစ်ပေါ်တိုးတက်မှုတွေကအာဖဂန်ငြိမ်းချမ်းရေးအတွက်အရေးပါတဲ့ခြေလှမ်းတွေဖြစ်တယ်လို့သမ္မတထွန်းကပြောပါရယ်အကြမ်းဖက်မှုလျှော့ချရေးအစီအစဉ်အတွက်အမေရိကန်နဲ့တာလီဘန်သဘုံတောင်းဝန်ရှိသူတွေကာတာနိုင်ငံမှာပြီးခဲ့တဲ့ဘက်ကသဘောတူခဲ့ပါရယ်
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကလင်းငယ်တွေနဲ့လိန်ဆက်ဆံဖို့ဗီယက်နမ်ကိုသွားခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အမေရိကန်ကျောင်းဆရာတအုပ်ကိုအမေရိကန်ဂျူရီအဖွဲ့ကတရားစွဲဆိုခဲ့မှုဟာဆိုရင်ဗီယက်နမ်နဲ့အမေရိကန်ကြားနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ခဲ့မှုကြောင့်ဖြစ်တယ်လို့နှစ်နိုင်ငံစလုံးကပြောဆိုလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုကကျောင်းဆရာပေါ်လ်မာရှယ်ဘွန်ဘော့တ်နာဟာဇူလိုင်လ2015ခုနှစ်ကနေ2016ဩဂုတ်လအတွင်းဗီယက်နမ်ကိုတွားရောက်စဉ်မှာဟိုချီမင်းစီးတီးကဟိုတယ်တစ်ခုမှာအသက်17နှစ်12နှစ်လောက်သာရှိတဲ့ဗီယက်နမ်ယောက်ျားကလေးတွေနဲ့တွေ့ဆုံပြီးလင်ကိစ္စပတ်သက်ခဲ့တယ်လို့မြောက်ပိုင်းကယ်လီဖိုးနီးယားစီရင်စုအစိုးရရှေ့နေရုံကဆွတ်ဆွဲထားပါတယ်။အပြစ်ရှိတယ်လို့စီရင်ခံရရင်တော့ထောင်ဒဏ်နှစ်30နဲ့အထက်ကျခံရနိုင်ပြီးဒဏ်ငွေဒေါ်လာ2သိန်းခွဲပေးဆောင်ရနိုင်ပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုနှစ်နိုင်ငံကြားအနီးကပ်ပူးပေါင်းဆောင်ရွက်ခဲ့ကြတာလို့လဲဗီယက်နမ်ဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုထားပါတယ
်။အမေရိကန်ကအီရန်နိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပေးဆို့မှုတွေကြောင့်လက်စစ်ပစ္စည်းထုတ်လုပ်တဲ့တောင်ကိုရီးယားကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Samsung နဲ့ LG တို့ဟာအီရန်ဈေးကွက်ကနေနှုတ်ထွက်သွားပြီးအီရန်နိုင်ငံဟာအာရှရဲ့အဓိကကုန်သွယ်ဘက်နိုင်ငံတစ်ခုကိုလက်လွတ်ဆုံးရှုံးလိုက်ရပါတယ်။ Samsung နဲ့ LG တို့ဟာအိမ်သုံးလျှက်စစ်ပစ္စည်းတွေကနေမိုဘိုင်းဖုန်းတွေအထိအီရန်ဈေးကွက်ကိုတင်ပို့ပြီးနှစ်ပေါင်းအတော်ကြာကြီးစိုးထားခဲ့တာပါ။ကမ္ဘာတစ်ဝှမ်းမှာရှိတဲ့ဗန်နီပါဝင်ငွေကြေးဆိုင်ရာအဖွဲ့အစည်း11,000ကျော်နဲ့ချိတ်ဆက်လုပ်နေတဲ့ဘယ်လ်ဂျီယံအခြေစိုက်ဗန်နာရေးဆိုင်ရာဆက်သွယ်ရေးအဖွဲ့ Swift ကလည်းအမေရိကန်ပေးဆို့တန်ခမ်းမှုကြောင့်အီရန်ဗန်နီကို2018နိုဝင်ဘာထဲမှာအဆက်ဖြတ်ခဲ့ပါတယ်။အခုလို Swift ကအီရန်ကိုအဆက်ဖြတ်လိုက်တာကြောင့်ငွေကြေးဆိုင်ရာလွှဲပြောင်းမှုတွေမှာ Samsung နဲ့ LG တို့အခက်ကြုံခဲ့ရပြီးနောက်ဆုံးမှာတော့ဒီကုမ္ပဏီနှစ်ခုကလည်းအီရန်ကနေနှုတ်ဆက်ထွက်ခွာသွားပါတယ
်။အီရန်ရဲ့လွှတ်တော်ရွေးကောက်ပွဲတွေမှာမဲပေးသူအရေအတွက်လက်စစ်နဲ့ 0.59 ရာခိုင်နှုန်းသာရှိခဲ့ကြောင်းပြည်ထောင်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးဒီပမာဏဟာဆိုရင် 1989 ခုနှစ်အီရန်အစ္စလာမစ်တော်လှန်ရေးနောက်ပိုင်းမဲပေးသူအနည်းဆုံးအရေအတွက်ဖြစ်ပါတယ်။ဒီရေအတွက်ဟာဆိုရင်အမေရိကန်ရဲ့ပြင်ထန်တဲ့ဖိအားပေးမှုအောက်မှာအီရန်ရဲ့စီးပွားရေးနောက်အီရန်ရဲ့ဘာသာရေးခေါင်းဆောင်တွေအပေါ်မကျေနပ်မှုကိုဖော်ပြတာဖြစ်နိုင်တယ်လို့လည်းလေ့လာသူတွေကပြောပါတယ်။ မဲပေးသူနှုံတာကိုကြီးညာခဲ့တဲ့ပြည်ထရေးဝန်ကြီးအဗ်ဒူရီဇာရာဟာမီနီဖာဇယ်ကဒီအခြေအနေကလက်ခံနိုင်စရာဖြစ်တယ်လို့ပြောပါတယ်မတော်တဆဖြစ်ရပ်တွေအများပြားနဲ့ကြုံတွေ့နေရတဲ့အချိန်မှာရွေးကောက်ပွဲချင်းပါခဲ့ရတာဖြစ်ကြောင်းလူပေါင်း186ယောက်တေဆုံးခဲ့တဲ့ယူကရိန်းလေရင်ကိုအီရန်ကမှားယွင်းပစ်ချခဲ့တဲ့လေရင်ပစ်ချမှုကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့ရာသီဥတုဆိုးရွားနေတာဒီကိုဝန်ကြီးကထောက်ပြပါတယ်အီရန်ရဲ့2016ခုနှစ်ရွေးကောက်ပွဲအတွင်းမှာတုန်းကမဲပေးသူ62ရာဂိုင်းလုံးရှိခဲ့ပြီးနိုင်ငံရဲ့အစ္စလာမစ်တော်လှန်ရေးနောက်ပိုင်းမဲပေးသူကပုံမှန်အဖြစ်90ရာဂိုင်းလုံးအထက်မှာရှိခဲ့တာပ
ါ။သမ္မတတော်နဲ့ထရန့်ပြန်လဲရွေးခံရရေးအတွက်ရုရှားနိုင်ငံလှုပ်ဆောင်နေတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်းယန်တင်းငွေတွေကပြောကြားလိုက်ပါတယ်ဒါပေမဲ့2020ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်နိုင်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးထောက်လန်းရေးအစီရင်ခံစာတွေကိုတော့မလစ်လာရသေးဘူးလို့သူကဆိုပါတယ်။ပြီးခဲ့တဲ့ဘက်ကထွက်ပေါ်လာတဲ့အစီရင်ခံစာတွေကတော့ရုရှားတို့ဟာ2016ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့ပြီးနောက်ဒေါ်နယ်ထရမ့်ဒုတိယအကြိမ်ရွေးခံရရေးအတွက်လှုပ်ဆောင်နေတယ်လို့ဒီမိုကရက်ထိန်းချုပ်ထားတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီကိုအမေရိကန်ထောက်လန်းရေးတွေကပြောကြားခဲ့ပါတယ်။
တနင်္လာနေ့နနက်ခင်းသတင်းအစီအစဉ်ကိုမတ်တန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလှော်တွေကိုနားဆင်ရမှာပါ။မြမတက်မတော်နဲ့ရခိုင်လက်နက်ကင်တက်ဖွဲ့ AA တို့ကြားတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာအစိုးရကပိတ်ပင်ထားတဲ့အင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့ဖေဖော်ဝါရီလ22ရက်နေ့ကစစ်တွေမြို့မှာတပ်သူကျောင်းသူကျောင်းသားတွေနဲ့တန်ကားတော်တွေဆန္ဒပြခဲ့ကြပါတယ်။ AFP သတင်းကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါ။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့တနှစ်ကျော်တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူးတီတော်မောင်တော်ရသေတောင်ပုံနေကျွန်းကြောက်တော်မင်းပြမြေပုံမြောက်ဦးရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွေပါဆိုရင်စုစုပေါင်း9မြို့နယ်ကို2019ဇွန်လ21ရက်ကစပြီးဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းပထမအကြိမ်ဖြတ်တောက်ခဲ့တာပါအဲ့ဒီတည်းကဘူးတီတော်မောင်တော်ရသေတောင်နဲ့မြေပုံမြို့နယ်တွေကိုစတေမာလာတရက်နေတုန်းကအင်တာနက်လိုင်းပြန်ဖွင့်ပေးခဲ့ပေမဲ့ဒီနှစ်ဖေဖော်ဝါရီလဆန်းပိုင်းမှာတော့ဒုတိယအကြိမ်ပြန်ပြီးပိတ်ပစ်ခဲ့ပါလေအစိုးရကအခုလိုအင်တာနက်လိုင်းဖြတ်ထားတာကြောင့်ပညာသင်ကြားရေးမှာလိုအပ်တဲ့ငွေကြေးအခက်အခဲကြုံနေရတယ်လို့ဆန္ဒပြကြောင်းသူမတ်ဆိုးနှင်းမိုးကပြောပါတယ်
အမတို့မိဖားတွေနဲ့ရောညီကောင်မောင်မတွေနဲ့ကတခုမှဆက်တည်မရဘူး။ကျမတို့ကတောင်းတက်နေတဲ့ဥစ္စာမှာကျမတို့ကဘယ်လိုမျိုးမိဖားတွေနဲ့ဆက်တည်မှုရှိရင်ကျမတို့ဘေးအပ်သစ္စာတွေနဲ့ပညာဆက်တည်နေရပါလေ
။အင်တာနက်ဖြတ်တောက်မှုဟာလူအခွင့်အရေးချိုးဖောက်မှုတစ်မျိုးဖြစ်တာကြောင့်ရခိုင်နဲ့ချင်းပြည်နယ်ကကိုမျိုးနယ်မှာလိုင်းတွေပြန်ဖွင့်ပေးဖို့လူမှုအခြေပြုလူမှုအဖွဲ့အစည်း105ဘွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲအစိုးရကိုတောင်းဆိုခဲ့ပေမဲ့အခုချိန်ထိတော့ပြန်မဖွင့်သေးပါဘူး။အင်တာနက်လိုင်းဖြတ်တောက်မှုကြောင့်ကြုံရတဲ့အခြေအနေကိုNLD အစိုးရကသိစေခြင်းပြီးနိုင်ငံတကာမီဒီယာတွေကိုလည်းလွတ်လပ်စွာသတင်းယူခွင့်ပြုစေခြင်းလည်းလို့စနပြပွဲကကျောင်းသားခေါင်းဆောင်ကိုတိုးတိုးအောင်ကပြောပါတယ
်ဒီလိုဖွင့်ပြပေးတဲ့စိုးကြိုးတွေဟာပေါ့နော်ဒါကျွန်တော်တို့ခေစားနေရတယ်ပေါ့ဟောဒါတို့နိုင်ငံတော်တိုင်ပိုင်ငယ်လည်းတော့ပေါ့နော်လက်ရှိအနာရပါတီကိုလည်းကျွန်တော်တို့ပြုချိန်နဲ့ကျွန်တော်တို့တောင်းဆိုခြင်
းအခုဆိုရင်အင်တာနက်ဖြတ်တောက်ထားတာရက်ပေါင်း250လောက်ရှိလာပြီးဒေသခံ8000လောက်ရဲ့နေစဉ်ဘဝလုံခြုံမှုစားဝတ်နေရေးပညာရေးနဲ့ကျမ်းမာရေးကိစ္စတွေမှာဆုံးရှုံးမှုတွေကြုံနေရတယ်လို့လူအခွင့်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ကျေးဇူးပါရှင်ကိုညံဝင်းအောင်တင်ပြသွားတာပါမြန်မာသမ္မတဦးဝင်းမြင့်အိန္ဒိယကိုမကြာခင်ရပိုင်းတွင်သွားမဲ့ကိစ္စတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားဆက်ဆံရေးထိန်းချုပ်ဖို့ဖြစ်တယ်လို့သုံးသပ်ချက်တွေထွက်ပေါ်နေပါတယ်ဆက်ပြီးနားဆင်ပါရှင်အိန္ဒိယကိုဒုတိယအကြိမ်ချစ်ချည်ခီးစဉ်ဖြင့်သမ္မတဦးဝင်းမြင့်ဟာဖေဖော်ဝါရီလ26ရက်နေ့ကနေ29ရက်နေ့အထိသွားရောက်မှာဖြစ်ပါတယ်။တရုတ်သမ္မတရှီချင်းပင်ရဲ့မြန်မာနိုင်ငံချစ်ချည်ခီးစဉ်တစ်လကြာပြီးမှအခုလိုသမ္မတဦးဝင်းမြင့်ကအိန္ဒိယကိုသွားရောက်တာဖြစ်ပါတယ်။အိန္ဒိယချင်းနိုင်ငံကြီးနှစ်ခုကြားဆက်ဆံရေးချိန်ခွင်ရှာညှိဖို့မြန်မာဆိုရရဲ့ကြိုးပမ်းချက်ဖြစ်တယ်လို့အိန္ဒိယအနေနဲ့မြန်မာကိုနောက်ကျောလုံစေတယ်လို့အမေရိကန်ပြည်ထောင်စုခြေဆိုင်အိန္ဒိယမြန်မာဆက်ဆံရေးအကဲခတ်ဒေါက်တာတစ်ဆွေကသုံးသပ်ပါတယ်။
ဒီတရုံပထဝီနိုင်ငံရေးရမြန်မာနိုင်ငံဟာအိန္ဒိယနဲ့ပူပီနီဇတ်တာဟာပူပီတော့အနေလိုက်ခင်းနေတော့ကြိုးလေးလုံးလေလိုရင်းတော့တူချက်ဖြစ်တဲ့တွေဒီနိုင်ငံရေးအဆက်ဆက်ဆံရေးဟာမြန်မာနိုင်ငံကပူပီတော့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အိန္ဒိယအတွက်လည်းဒီတရုံမှာဒီတူနိုင်ငံရဲ့ဒီပင်ကပင်လေကိုထိုးဖောက်ဝင်ရောက်မှုအပေါ်မှာစုရင်တော့ကအတူတူကြီးခဲ့ပါတယ်အဲ့ဒီတော့လေမြန်မာနိုင်ငံအစိုးရနဲ့ရောတက်နေပါအစီအပြောင်းဆက်ဆံရေးတုံ့ပြန်ပြီးတော့အိန္ဒိယရဲ့လုံခြုံရေးကို ဟိုကောက်ဝဲမှုလည်းပဲအိန္ဒိယဘက်ကလိုအပ်တဲ့အနေအထားဖြစ်ပါတယ
်။ဒါပေမဲ့မြန်မာဆိုရဘက်ကတရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကြီးမှပါဝင်ဖို့သဘောတူထားတယ်လို့တရုတ်မြန်မာစီးပွားရေးဇင်းကြံအဖြစ်လဲပူးပေါင်းဆောင်ရွက်နေတာတွေ့ရပါတယ်။အခုလိုတရုတ်ရဲ့ဒေတာရင်းချဲ့ထွင်ထိုးဖောက်လာမှုကိုအိန္ဒိယကကာကွယ်တဲ့အနေနဲ့အင်ဒိုပစိဖိတ်နည်းဗျူဟာတရက်ချမှတ်ထားပါတယ်။ဒီပေါ်မှာလက်ရှိ NLD အစိုးရရဲ့သဘောထားတုံ့ပြန်မှုကရှင်းရှင်းလင်းလင်းမရှိဘူးလို့အကဲအကဲတချို့ကဝေဖန်ထောက်ပြခဲ့ပါတယ်။ဒေါက်တာတင့်စုရဲ့အမြင်ကတော့
မြန်မာနိုင်ငံအစိုးရအနေနဲ့ကတော့လူခရိုင်နဲ့ပေါင်း50အတွင်းတရုတ်မြန်မာဆက်ဆံရေးကိုကြည့်လို့ရှိရင်တစ်ဖက်ဆောင်နေအငင်းခံရအစိခံရကြောက်ခံရတဲ့အနေအထားကိုအခု၄နှစ်နဲ့ပြန်ပြီးတော့ရင်စားရအောင်လုပ်လို့လို့ဖို့မရနိုင်မဖြစ်နိုင်တဲ့တကယ်ခက်ခဲတဲ့အနေအထားပေါ်မှာဟိုလမ်းလျှောက်ရတဲ့ဒီမှာခံပေါ်ရတဲ့အစိုးရအဆင့်သာဖြစ်သေးတယ်ခင်ဗျာ။ဒါကြောင့်ရေးစီမြန်မာနိုင်ငံရဲ့လုံခြုံရေးကြိုးစီပွားစီးပွားရေးကြိုးစီပွားကိုကြည့်နိုင်အောင်တွက်ခါတော့အခုကျကအခုလိုခြေလမ်းခက်ခဲရေးလေးတွေပေါ့နော်ဆက်လမ်းပြီးနှပေါင်းမြောင်များစွာပြန်ပြီးတော့ခြေပြစ်မှမှဒါရင်ရမယ်တဲ့အတွက်အိန္ဒိယမြန်မာနိုင်ငံဆက်ဆက်ရေးဟာအစ်ကိုကဘာမှတော့ခြေလမ်းကြည့်နေတဲ့နိုင်ငံလူကရှောက်နေကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျ။တစ်ဖက်မှာတော့မြန်မာစစ်ကောင်းဆောင်တွေကနိုင်ငံတကာအရေးချင်းပြည့်မီတဲ့စစ်တပ်တစ်ခုတိစောက်ဖို့အိန္ဒိယရဲ့အကူအညီကိုပိုးပြီးလိုလားကြောင်းပြသလာပါတယ်။ဒါကိုကြည့်ရင်တရုတ်ကိုရေရှည်အားကိုးလို့မရဘူးဆိုတာကိုမြင်လာတဲ့အတွက်ဖြစ်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်။တရုတ်နိုင်ငံရဲ့ပြည့်တဲ့စီးရဲအကူအညီတွေဟာကမ္ဘာဆက်နေခြင်းတို့တတိယဒဏ္ဍာရီပဲရတာ။ဆိုရည်ရှိမှာတော့မကြနိုင်ဘူး။ဒီဘာကိုမြင်လာတဲ့အခါမှာမြန်မာစစ်တပ်အနေနဲ့ကအိန္ဒိယအပအဝင်ပေါ့နော်။နိုင်ငံကအဆင့်ပြည်တဲ့လက်လက်နဲ့တည်းလူချင်းလာလေ။တရုတ်ကြည့်တဲ့မိကိုရတာလည်းဆိုင်ရင်အိန္ဒိယလက်နဲ့တည်းဒီကိုအသုံးပြုတာကတော့ပုံပြီးတော့တင့်တော်စရာအကြောင်းရှိတယ
်။သမရဦးဝင်းကြီးရဲ့လေးရကြအိန္ဒိယခီးစဉ်တွင်တမရကတော်ဒေါ်ချိုချိုလဲလိုက်ပါသွားမှဖြစ်ပြီး New Delhi မြို့တော်မှာအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှဖြစ်တယ်လို့နာမည်ကျော် Touch Maharshiya Agra မြို့နဲ့ဘီဟားပြည်နယ်ကဗုဒ္ဓဂါယာတို့ကိုတွားရောက်လဲပဲလိမ့်မယ်လို့မျှော်လင့်ထားကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်မြမရေးရဆွေးနွေးခန်းအစီအစဉ်ကိုဆက်ပြီးနားဆင်ကြရအောင်ပါရှင်။ American ပြည်ထောင်စုကိုရွှေပြောင်းအခြေချနေထိုင်ခွင့်ကန့်သက်စီးရင်တဲ့မြန်မာနိုင်ငံပါဝင်ခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးပေါ်ဘလို့ရိုက်ခတ်မလဲဆိုတာမြန်မာ American လူမှုကူညီရေးအသင်းက Eliza Vanney ကို Twist ကိုဇော်ဝင်းလိုင်ကနေပြီးတော့ VOA ရုံးချုပ်မှတွေ့ဆုံမေးမြန်းထားပါရရှင
်။ကျွန်တော်တို့ကြားလာတာဒီမှာရှိနေတဲ့လူတွေကိုရှင်းပြတယ်ဒီမှာတရားလူတွေကိုရှင်းနေမှုသိပါတယ်ဆိုတဲ့ညာမှာပညာရေးကဏ္ဍလည်းအများကြီးပါတယ်လို့ကြားဟုတ်တယ်ပညာရေးရဲ့ပါဝင်ပတ်သက်မှုကဘယ်လောက်ထိကြီးမားတယ်လဲကိုယ်လိုက်စားတွေလုပ်ငန်းတွေမှာပြောပြလို့ရ
ဟုတ်ကဲ့ပညာရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ community ကိုအကူအညီပေးလာတာဆက်နေရှိပါပြီအဲ့မှာကျွန်တော်တို့ program နဲ့ service provision ဆိုပြီးတော့ကျွန်တော်လှုပ်ဆောင်နေတဲ့အချိန်မှာဒါဆက်လက်အနေနဲ့ကျွန်တော်တို့ပထမအရေးကြီးတဲ့အချက်ကတော့အောင်မြင်မှုအချက်ပေါ့လေအဲ့ဒါကတော့ကွန်လစ်တန်ဟုတ်ဟာပြီးခဲ့တဲ့ရှင်းနေမှာ143000ခန့်လို့ရှိတဲ့နေရာမှာမနစ်ကဆိုလို့ရှိရင်900000ခန့်လို့တက်သွားပါတ
ယ်ဟုတ်ဒါကတော့အမေရိကန်မှာရှိနေတဲ့မြန်မာအတန်းဝိုင်းပေါ့
ဟုတ်ကဲ့
မြန်မာပြည်ထဲမှာရှိနေတဲ့လူတွေအတွက်ကိုကူညီလှုပ်ဆောင်ပေးနေတာရှိတာပညာရေးအရာပဲဖြစ်ဖြစ်တခြားကဏ္ဍတွေရော
ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးဆက်သွယ်မှုအကောင်းဖို့အရေးကြီးတယ်လို့ကျွန်တော်ညင်တယ်။ဒါလို့ bilateral တနိုင်ငံနဲ့တနိုင်ငံအကြားဆက်ဆံရေးကောင်းဖို့လိုသလိုကျွန်တော်တို့ရပ်ဖက်ကနေပြီးတော့မှလူထုအနေနဲ့ပါဝင်ကူညီဖို့လိုတယ်ဆိုတာကိုလည်းကျွန်တော်တို့တိမှတ်ပြုတယ်။ MBSCI ကဒီ policy conversation ပေါ့လေဒီမူဝါဒပိုင်းဆိုင်ရာဒီ American ဆူရနေပြီးတော့မှမြန်မာမှာထားတယ်မူဝါဒကောင်းအောင် constructive ဖြစ်အောင်ကျွန်တော်တို့မြန်မာနိုင်ငံအတွက်သမကားပဲနဲ့ America အတွက်လည်းကောင်းမယ် a win win အားလုံးအတွက်ကောင်းတဲ့ဟာဖြစ်အောင်ကျွန်တော်တို့က advocacy ဝင်လာဖြစ်တယ် American နိုင်ငံဟာဆိုလို့ရှိရင်ခုကျွန်တော်တို့3ပြည်လောက်ရှိနေတယ်မြန်မာတွေရာဒီ3ပြည်တွေကပညာလည်းရယူကြတယ် college degree တွေလည်းရကြတယ် business လုပ်တဲ့လူတွေလည်းရှိအမျိုးမျိုးနဲ့ဒီမှာအောင်မြင်နေကြပါပြီဒီအောင်မြင်နေတဲ့လူတွေနဲ့သူတို့ရဲ့ network ကိုပူးပေါင်းပြီးတော့မြန်မာဘက်ကိုအဲ resource recycle ပေါ့လေဒီကကျွန်တော်တို့ဒီကျွန်တော်တို့ resource တွေကိုမြန်မာအတွက်ကျွန်တော်ဘယ်လိုပြတ်ထုတ်ချရမလဲဆိုတော့ကျွန်တော်တို့ဒီ mechanism system ကို design လုပ်နေပါတယ်အဲ့တော့အဲ့မှာပညာရေးလည်းပါတယ်ဒီလူမှုရေးလည်းပါတယ်ပြီးလို့ရှိရင် culture ဒီ
ရင်းချင်းမှုပေါ့
ရင်းချင်းမှုလည်းပါတယ်ပြီးရင်လည်း business ပေါ့ဒီ business investment foreign direct investment commerce trade ဒီဟာတွေအားလုံးကကျွန်တော်တို့နိုင်ငံအတွက်အကျိုးပြုနေအထူးတစ်ဖြစ်ဒီကျွန်တော်တို့ democratic lens ပေါ်မှာသွားနေတဲ့အချိန်မှာအရေးကြီးတယ်ဆိုပြီးတော့မှဒီဟာကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ
်ဒီမူဝါဒရေးဆွဲနေတယ်ပြောတယ်အဲ့ဒါကောဘယ်လောက်လောက်ဆိုရင် account ပေါ့ဒီမူဝါဒရေးဆွဲလို့ PC မလဲaccount for တဲ့လုပ်ငန်းတွေဘယ်လိုစနိုင်မလဲ
ဒီမူဝါဒရေးဆွဲတယ်ဆိုတဲ့နေရာမှာကျွန်တော်တို့ကဒီ American နိုင်ငံနိုင်ငံချင်းဝင်ကြည့်ဌာနကိုကျွန်တော်တို့ဟိုတနည်းမှာ3ချိန်လေးချိန်စသဖြင့်ကျွန်တော်တို့ဒီ recommendation ပေးပါတယ်ဆိုတော့ဥပမာဖြစ်အခုကျွန်တော်တို့တွေးဆနေရတဲ့ peace process မှာရယ်ပြီးလို့ရှိရင်ကျွန်တော်တို့ခဏခဏပြောတာသူတို့စီမှာကျွန်တော်မြန်မာနိုင်ငံရဲ့ political ပြဿနာနိုင်ငံရေးပြဿနာတွေethnic conflict မှာပဲမူတည်တယ်ဒီ ethnic conflict ကိုကျွန်တော် resolve မလုပ်မချက်ကဒီနိုင်ငံရေးပြဿနာဖြေရှင်းနိုင်မှာမဟုတ်ဘူးဒီနိုင်ငံရေးပြဿနာဖြေရှင်းနိုင်ဖို့ကဒီ constitution နဲ့ institution တွေကိုကျွန်တော်တို့ပြန်လုပ်ဖို့လုပ်တယ်ဒီပြန်လုပ်ဖို့လမ်းစီအကောင်းဆုံးကဒီ 21st century peace process မှာပဲဖြစ်တယ်ဒီလမ်းစီအကောင်းထက်ဖို့ဖို့ကကျွန်တော်တို့အားလုံးဝိုင်းဝန်းမှရမယ်ဝိုင်းဝန်းတဲ့နေရာမှာ American စိုးရတော်တော်တည်းရှိကြည့်တယ်။တပ်ဆန်အင်အားလူအင်အား moral support အဲ့ဒါတွေအားလုံးပေးဖို့ကျွန်တော်တောင်းဆိုထားတယ
်။ဒါပေမဲ့တခုရှိတာ setback ပဲဆိုကြပါစို့နော်။ဒီဟိုနောက်ကျောင်းပြန်သွားစရာအကြောင်းဖြစ်လာတာကဒီပြီးခဲ့တဲ့ January လကုန်မှာပဲသမ္မတ Trump ကနေပြီးတော့ဒီ presidential proclamation ဆိုပြီးတော့သူကပြည်ဝင်ခွင့် visa ကန့်တတ်တဲ့အမိကျညာချက်ကိုသမ္မတအမိကျညာချက်ထုတ်ပြန်လိုက်တော့လူတွေတော်တော်လေးအဲ့ထက်မှာအရင်တော့ကတော့သူကအာဖရိကတို့ဒီအရှေ့အလယ်ပိုင်းနိုင်ငံတွေသူကျင်ညာခဲ့တာရှိတယ်ဒါပေမဲ့အခုတစ်ခေါက်မှာကမြန်မာနိုင်ငံလည်းပါလာတော့လူတိုင်းကတော်တော်တန်အားတော်ဖြစ်သွားခဲ့တာပေါ့နော်ဆိုတော့အဓိကကတော့သူကတော့ဟိုပြည်ဝင်ခွင့်ဗီဇာကန့်တက်တယ်ဆိုတော့ဂန္ဓာအလိုက်ပဲသူကကန့်တက်ထားတာဆိုပေမဲ့လည်းမြန်မာနိုင်ငံကိုဒါတိုက်ရိုက်ထိခိုက်စေတဲ့အားတွေပါလာတာ
ဟုတ်ကဲ့
ဆိုတော့ဘလို့ဟာတွေကိုထိခိုက်စေတာလဲဟုတ်ကျွန်တော်တို့နည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ presidential proclamation PP ပေါ့လေအဲ့ဒါဒီနှစ် general 31ရက်မှာ president တွေထုတ်လိုက်တာဖြစ်တယ်အဲ့မှာကျွန်တော်မြန်မာလည်းပါခဲ့တယ်အဲ့မှာပါတဲ့ visa ban ဆိုတဲ့နေရာမှာ restriction ပေါ့လေ restriction ပြီးတော့ immigrant visa ဒီရွှေ့ပြောင်းနေထိုင်မဲ့ visa ကိုသူတို့ပိတ်လိုက်တာဖြစ်တယ်အဲ့မှာလည်း exception ရှိတယ်ဥပမာအဖြစ်ဒီမြန်မာ national ဖြစ်တော်လည်းပဲအမေရိကန်နိုင်ငံအတွက်အစိုးရအတွက်အလုပ်လုပ်ခဲ့တဲ့လူတွေကို exception ပေးတာတွေလည်းရှိတယ် religions အတွက်နဲ့အလုပ်လုပ်မဲ့လူတွေ exception ပေးတာတွေလည်းရှိတယ်လို့ကျွန်တော်တို့သိတဲ့လောက်တော့တည်ထားတယ်တိုးတော်လည်းပဲဒီအမေရိကန်မှာကျွန်တော်တို့3သိန်းလောက်ရှိနေပြီကျွန်တော်မြန်မာလူတွေအများဒီမှာတော်တော်များများတရားမှာ90ရာခိုင်နှုန်းလောက်က citizen ဖြစ်နေပြီ။အဲ citizen မှာသူတို့လက်များတွေလည်းရှိသေးတယ်၊တာသမီလည်းရှိတယ်၊သူတို့အဖေမေတွေလည်းရှိတယ်။ဆိုတော့သူတို့ခေါ်မယ်ဆိုလို့ရှိရင်ခံနိုင်အားဖြစ်တော့ဒီ immigrant visa မရှိပြောင်း visa နဲ့ပဲသူတို့ခေါ်တာဖြစ်တယ်။ဆိုတော့ဒီဟာတွေအားလုံ
းတရားရိုက်သွားပြီးတော့
ထိသွားတယ်၊ထိသွားတယ်ဆိုတဲ့ဟာတက်ရောက်တယ်။ဆိုတော့အဲ့ဒီတင်မကားဘူး။ကျွန်တော်တို့ကဒီလိုမြန်မာနဲ့အမေရိကန်နိုင်ငံဆက်စပ်ရေးပြည်လည်ဖို့ကျွန်တော် resource တွေတော်တော်လူအပ်နေတဲ့အချိန်မှာဒီလိုဖြစ်သွားတော့ဒီ long term implication ပဲရှိနိုင်တယ်လို့ကျွန်တော်တို့ကယုံကြည်
ရှိမှာကျွတ်တဲ့အောင်မှုတွေရှိ
ကျွတ်တဲ့အောင်မှုတွေရှိတာအဲ့တော့ဒီဟာတွေကိုကျွန်တော်တို့အညာဆုံးနဲ့ left away လုပ်နိုင်ရကျွန်တော်တို့ step ယူနေပါတယ်အဲ့ဒီ step တွေကပါလဲဆိုလို့ရှိရင်ပထမအနေနဲ့တော့ဒီဟာပဲနှစ်ယောက်မြေသားစုပဲနှစ်ယောက်လောက်အမေရိကန်မရှိတဲ့မြန်မာတွေထိမလဲဆိုတော့ကျွန်တော်တို့တီဘူးနာလည်းဖို့ပထမရေးကြည့်တယ်။အဲ့ဒီတော့ကျွန်တော်တို့ survey ယူနေတယ်။အဲ့ဒီ survey ယူပြီးတော့မှဒီနံပါတ်တွေနဲ့တွဲပြီးတော့အဲ့ဒီနံပါတ်တွေကိုမြင်ပြီးတဲ့နောက်အဲ့ဒီပုံမှန်ခြေခါပြီးတော့ကျွန်တော်တို့ကဒီဘက်ကျွန်တော်တို့လုပ်ဖို့ကပ်မိတ်ဆွေဒီ congressor ရယ် state department ရယ်ပြီးတော့မှ community members ရယ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကိုလည်းပါဝင်လာဖို့လိုအပ်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါပေါင်းပြီးတော့အ мян ဆုံး lift ဒီကွန်ထရိုးခွေ ရအောင်ကျွန်တော်တို့က
စစ်စစ်ရုပ်သိမ်းပေးဖို့ပေါ့နော
်
ဒါပေမဲ့အမေရိကန်သမ္မတရဲ့ဒီသမ္မတတော်နဲ့ထရမ့်ရဲ့ကြီးညာချက်ထက်မှာသူကအသေးစိတ်ဖော်ပြထားတာကမြန်မာအစိုးရဘက်ကဒီအမေရိကန်အစိုးရလိုချင်တဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဟိုလိုက်နာခြင်းမရှိဘူးလှုပ်ဆောင်ခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်သူကအသေးစိတ်သူကြီးညာချက်ထက်မှာတော့အသေးစိတ်ဖော်ပြထားတာပေါ့နော်ရေကွာအဖြစ်တော့ဒီအမေရိကန်အစိုးရဖြစ်စီခြင်းတဲ့ပုံစံတွေလှုပ်တင်တဲ့အလုပ်တွေကိုအမေမြန်မာအစိုးရဘက်ကဥပဆောင်ရခြင်းမရှိဘူးလှုပ်ဆောင်ရမရှိဘူးဒါကြောင့်မလို့မြန်မာနိုင်ငံကိုဒီစီးရင်ထဲမှာထည့်ရတယ်ဆိုသူကပြောထားတော့ဘာဒီမှာမြန်မာအစိုးရဘက်ကလိုအပ်ချက်ရှိနေတာလဲဟိုအလိုက်စားတော့ဘယ်လိုနားလည်ထားလဲ
ဟုတ်ကဲ့အဲ့ဒီမှာဖြည်းဖြည်းမှသူတို့တိကျပြောထားတာတော့ security လို့ချူရေးကိုအကြောင်းပြထားတာဖြစ်တယ်အဲ့လို့ချူရေးမှသူတို့ဆက်လက်ပြီးတော့မှပြောတာဒီ identity management information လို့မြန်မာအစိုးရ electronically နဲ့ကျွန်တော်American ဆိုရအောင်မပေးနိုင်တဲ့ဒ
ီ passport တို့ဘာလို့မ
ဟုတ်ကဲ့ passport တို့ဒီ identity management ဆိုတော့အဲ့ဒါတော့သူတို့အကြောင်းပြတာပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်ဒါပေမဲ့ဒီကျွန်တော်တို့မြန်မာဆိုရအပိုင်းကနေပြီးတော့မှထထုတ်ပြီးတော့လုပ်ရမယ့်အပိုင်းတွေလည်းရှိကောင်းရှိနိုင်တယ်ဆိုတော့အဲ့ဒီတော့လည်းကျွန်တော်တို့ဆက်လက်ပြီးတော့မှလက်တွဲပြီးမှလုပ်ဖို့လည်းအဆင်သင့်ဖြစ်ပါတယ်အရေးကြီးဆုံးကတော့ဒီ policy ကကျွန်တော်တို့အမြင်အရဆိုလို့ရှိရင်မလူလာအပ်တဲ့ပြည်သူလူထုတွေကိုတော်တော်လေးထိပါတယ်လို့ကျွန်တော်တို့မြင်တယ်။ပြီးတော့မြန်မာနဲ့အမေရိကန်စူရရဲ့ဆက်ဆံရေးကိုလည်းထိပါတယ်။ဆိုတော့ဒီဟာကိုကျွန်တော်တို့အများစုဖြုတ်နိုင်အောင်ကျွန်တော်တို့ကစူးစမ်းလုပ်သွားဖို့ပါပဲရှိပါတယ
်။မကြတဲ့ခင်ရပိုင်းအတွင်းကပဲကိုအလိုက်စာတို့ဒီနေတဲ့ဒီအင်ဒီယားနာပိုလစ်အင်ဒီယားနာပြည်နယ်ကအင်ဒီယားနာပိုလစ်မြို့မှာဒီမြန်မာအတိုင်းဝိုင်းနေနဲ့တွေ့ပြီးတော့အခုဒီသမ္မတထရမ့်ရဲ့ကြီးညာချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံသားတွေရဲ့စိုးရိမ်မှုတွေ concern တွေပေါ့နော်သူတို့ဟိုတည်ကျင်တာတွေတွေ့ဆုံဆွေးနွေးပွဲလုပ်ကြတယ်ပြောတယ်ဟ
ုတ်ကဲ့
အဲ့အဲ့တွေ့ဆုံဆွေးနွေးပွဲမှာတော့မြန်မာအတိုင်းဝိုင်းကြားထဲမှာ
ဟုတ်ကဲ့
ဒါဒီဟာကိုသူတို့ဘယ်လိုနားလည်ထားသလဲဟာသွားပြီးငါတို့တော့လာလို့မရတော့ဘူးသမရထွန့်ဆွေးရငါတို့ဆွေးမျိုးတွေပါလေလာလို့မရအောင်ပိတ်လိုက်ပြီလို
့ဟုတ်ကဲ့
အဲ့လို blanket ပေါ့နော
်ဟုတ်ကဲ့
ဒီဘုရားခြုံပြီးအဲ့လိုပဲအားလုံးတိမ်ကြုံပြီးနားလည်လာဒါမှမဟုတ်လည်းအသေးစိတ်နားလည်ကြသလားသူတို့ဘက်ကဆွေးရင်တည်းမိခွန်းနေရပါလေ
ဟုတ်ကဲ့အဲ့မှာလူတွေတော်တော်တက်လာတယ်ပြီးတော့နေ့တိုင်းလိုပဲကျွန်တော်တယ်လီဖုန်းနဲ့ခေါ်တယ်မေးတယ်ကျွန်တော်ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ဒီ community ကိုဒီ PP ဆိုဒီမှာဒီ immigrant visa ကိုပဲထိတယ်ဆိုတာကိုကျွန်တော်တို့ explain လုပ်နိုင်ဖို့သူတို့အကောင်းအားလည်းအောင်လုပ်နိုင်ဖို့လုပ်တယ်ပြီးလို့ရှိရင်ဒုတိယအချက်အနေနဲ့ကတော့ဒီရှောက်တဲ့နေရာမှာကိုယ်ရည်လင်နေရာပဲဖြစ်ဖြစ်ကိုယ်ရည်မိသားစုဝင်တွေကို petition လုပ်တဲ့ချိန်မှာဒီရတဲ့မလားမရတည်ဘူးလားဆိုပြီးတော့မေးတဲ့လူတွေလည်းရှိတယ်မရတည်ဘူးဆက်လက်လုပ်ဖို့ပါပဲဒီဟာဘယ်လောက်ကြာမလဲတနေ့လားနှစ်နေ့လားကြာမလဲကျွန်တော်အများဆုံး lift လုပ်ဖို့ကျွန်တော်ဆောင်ရွက်သွားမယ်လက်တွဲပြီးတော့မှလုပ်သွားမယ်ပြီးတော့ကျွန်တော်ဒီ American တာယုံရန်ကုန်နဲ့လည်းကျွန်တော်အဆက်အသွယ်ရှိတယ်သူတို့နဲ့ပူးပေါင်းပြီးတော့လုပ်မယ်ဆိုတော့အများဆုံးဒီဟာကို lift လုပ်နိုင်အောင်ကျွန်တော်တို့စူးစမ်းဖို့ပဲရှိတယ်ဆိုတော့တချို့လူတွေကဒီသူတို့ရဲ့အဖေအမေနဲ့ petition file ပြီးတာရှိတယ်။တချို့လူတွေကသူတို့သာသမီအတွက် file ပြီးတာဖြစ်တယ်။တချို့လူတွေရောသူတို့ရဲ့လင်မယားအတွက
် spouse
ပြီးတော့မဟုတ်ကဲ့3လ4လလို့ကျွန်တော်တင်ထားတယ်။အဲ့ဒါပြည်ရင်းမှာရောက်ပြီလဲ visa ရပြီလားဘယ်လိုဖြစ်မလဲကျွန်တော်ညှော်လင်းလို့ရသေးမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိတယ်။ family မရှိသေးဘဲနဲ့ family ကိုယ့်ရဲ့လင်မယားကိုအမျိုးသမီးပဲဖြစ်ဖြစ်မြန်မာမှာသွားပြီးမှလက်ထပ်ဘူးဆင်ဆင်နေတဲ့လူတွေလည်းရှိတယ်။ကျွန်တော်ဒီမှာတင်းတဲ့အတိုင်းပဲဒုက္ခတွေပဲဆိုလို့ရှိရင်တော်တော်များများကဒီ single အနေနဲ့ပဲရောက်လာကြတော့
ဆိုတော့
ဟိုဘဲကိုတို့လူများသွားယူဖို့စစ်စစ်နေတဲ့လူတွေအများရှိကြ။ဆိုတော့ကျွန်တော်တို့ထင်ပါတယ်အခုတိကျတော့ပြောလို့မရသေးဘူး။ percentage တော်တော်များများထိတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒီတော့ဖြတ်သိမ့်ဖို့ပဲကျွန်တော်တောင်းချင်တယ
်။ဟုတ်ကဲ့ဝေလိုက်ပါဟိုဖြစ်ဖြစ်ကျွန်တော်များချင်ဖြစ်ဖြစ်တယ
်အခုနောက်ဆင်ခဲ့ရတဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကို VOE မြန်မာပိုင်းရုတ်တံရက်စနေနေ့ညနေခင်းအစီအစဉ်မှာလဲထုတ်လွှင့်ပေးခဲ့ပါရရှင်။ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။မကြခင်မှာတော့ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 32 kHz 933က line to meter 40 kHz 0483ည line to meter 48 kHz 6153ည line လက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့အခွန်ဌာနမဆိုင်တဲ့အခွန်ကောက်နေသလားအခွန်တန်းတွေကိုဒုက္ခပေးနေသလားဆိုတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်ကိုနားဆင်ကြရအောင်ပါရှင
်။အခုလ19ရက်နေ့ကပြည်တော်စုလွတ်တော်မှာအစိုးရအဖွဲ့ကပေးပို့တဲ့2018-19ဘဏ္ဍာနှစ်ဒုတိယ6လပတ်အခွန်ရငွေတွေနဲ့ပတ်သက်ပြီးပြည်သူ့ငွေစင်ပူပေါင်းကော်မတီရဲ့လေးလာတွေးရှိချက်နဲ့သဘောထားမှတ်ချက်အစီရင်ခံစာကိုအမှတ်တင်ဆွေးနွေးကြပါတယ်။အထူးသဖြင့်အခွန်ရရှိမှုအခြေအနေ၊အခွန်နဲ့ GDP အချိုးအစား၊အခွန်ဌာနရဲ့အားနည်းချက်စတာတွေကိုထောက်ပြဆွေးနွေးကြတာပါ။အဲဒီထဲမှာမှမွန်ပြည်နယ်အမှတ်၈အမျိုးသားလွှတ်တော်အမတ်ဦးမျိုးဝင်းရဲ့ဆွေးနွေးချက်တွေထဲမှာလက်တွေ့ဖြစ်ပေါ်နေတဲ့အခွန်ဆိုင်ရာပြဿနာတချို့နဲ့အခွန်ဌာနရဲ့လုပ်ပုံကိုင်ပုံတွေကိုအဖေချာဝေဖန်ထောက်ပြထားတာမို့စိတ်ဝင်စားဖို့ကောင်းပါတယ်။ဦးမျိုးဝင်းဘာကိုနမူနာပေးပြီးထောက်ပြသွားသလဲ။လက်ရှိမြန်မာနိုင်ငံရဲ့အခွန်ကောက်ခံရရှိမှုအခြေအနေကရောဘယ်လိုရှိမလဲ။အခွန်စနစ်နဲ့အခွန်ဌာနဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာကုလပတ်ဆွေးနွေးတင်ပြသွားပါမယ်
။ချက်တော်ရင်းမှာအခွန်ကိစ္စတစ်ခုလုံးကိုခြုံငုံဆွေးနွေးပြီးတဲ့နောက်လက်တလောပြည်သူတွေကြားဝေဖန်ပြောဆိုနေကြတဲ့ကားနံပါတ်ပေါက်ပြောင်းတဲ့ကိစ္စဦးမျိုးဝင်းကနမူနာပေးပြောပါတယ်။တိတ်မကြသေးခင်တုန်းကပဲကုန်လန့်တယ်ယူပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကားညနာဟာ2020 January 1ရက်နေ့ကစကားလက်ဝယ်ပိုင်ဆိုင်သူတွေကိုလိုင်စင်စာအုပ်မှာသူတို့နာမည်ပေါက်မဟုတ်ရင်ယင်းလိုင်စင်သက်တမ်းတိုးမပေးတော့ဘူးလို့ကြေညာခဲ့ပါတယ်။ကြေညာချက်ထဲမှာတော့မှတ်ပုံတင်ထားတဲ့ကားတွေရဲ့ပိုင်ရှင်အမည်နေရက်လိပ်စာတိကျမှန်ကန်ရေးဟာနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးစည်းကမ်းဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးရှေ့ဆက်ဆောင်ရွက်မဲ့ RFID စနစ်နဲ့ချိတ်ဆက်ဖို့လိုအပ်တာကြောင့်လို့ဆိုပြီးဖော်ပြထားပါတယ်။ဒီတိတော့ကားညနာရဲ့ရည်ရွယ်ချက်ဟာဘာပြဿနာမှမရှိပါဘူး။နိုင်ငံတကာမှာလည်းကားပိုင်ရှင်တိုင်းကားနံပါတ်ပေါက်စနစ်နဲ့အသုံးပြုနေကြတာမို့အဲ့ဒီလှုပ်ဆောင်ချက်သဘာဝကျတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့တကယ်ပြဿနာကကားနံပါတ်ပေါက်ပြောင်းတာကိုအခွန်ကိစ္စနဲ့ဆက်ဆက်လိုက်တော့မှစပြီးပေါ်ပေါက်လာတာပါ။ဒါဟာအစိုးရရဲ့အမိန့်မှုလို့ပြည်သူတွေအနေနဲ့ရွေးချယ်စရာမရှိဘဲရင်ဆိုင်ကြရပါတယ်။ပထမရင်ဆိုင်တဲ့ညီကတော့2019နှစ်မကုန်ခင်ငကိုစီကဲအဟောင်းနဲ့ကြိုတင်ပြီးလိုင်စင်သက်တမ်းတွားတိုးကြတာပါ။အဲ့ဒီအချိန်ကကြိုတင်လိုင်စင်သက်တမ်းတိုးသူများလွန်းလို့ရှေ့လျားတဲ့ကားတန်းကြီးတွေကြောင့်တရက်နှစ်ရက်ညအိတ်ဆောင်ဆိုင်ရတာကားညနာဝန်ထမ်းတွေကလည်းပိတ်ရမထားတော့ဘဲလုပ်ပေးရတာမျိုးရှိခဲ့ပါတယ်။2020မတိုင်ခင်တက်တန်းတိုးခဲ့တဲ့တောင်းနဲ့ချီတဲ့ကားတွေဟာနာမည်ပေါက်လုဆရာမလိုတဲ့အတွက်နောက်နှစ်နှစ်လောက်အချိန်အထိအဲ့ဒီကားတွေဟာနာမည်ပေါက်မဖြစ်ပဲရှိနေမှာပါ
။2020နှစ်ဆန်းကစကားပိုင်ရှင်ပြည်သူတွေရွေးချယ်စရာမရှိတော့ပါဘူး။ကားလိုက်စင်တက်တန်းတိုးဖို့လိုပြီဆိုတာနဲ့နာမည်ပြောင်းဖို့ကိစ္စအခွန်ဆောင်မှုကိစ္စလုံးကြရပါလေ။အဲ့ဒီမှာလည်းအခွန်တန်းမဟုတ်တဲ့သူတွေကငွေသားနဲ့ဆောင်ကြရပြီးအခွန်တန်းပြည်သူတွေကတော့သူထမ်းဆောင်ထားတဲ့အခွန်ငွေတွေကနေကားအတွက်ကြားသွင်းငွေကိုခုနိုင်ပေးဆောင်ကြရတာမျိုးပါလွတ်တော်တွင်ဦးမျိုးဝင်းကခုလိုပြောခဲ့ပါတယ်သက်ဆိုင်ရာအခွန်ရုံးမှာငွေသားနဲ့အခွန်ဆောင်ရင်အဆင်ပြေပေမဲ့အခွန်သားတွေအနေနဲ့သူတို့ခွန်ဆောင်ထားတဲ့ငွေတွေနဲ့နာမည်ပြောင်းတဲ့အခါအခက်အခဲတွေ့ကြရတယ်လို့ဆိုပါတယ်ပြည်သူတွေကအခွန်ကိုတာဝန်သိသိဆောင်ပေမဲ့ဌာနကအခွန်သားတွေကိုကူညီဖို့ကြတော့ပြက်ကွက်တယ်ဆိုပြီးထိုင်းနိုင်ငံမှာကားကိုနာမည်ပေါက်လုပ်တဲ့စနစ်နဲ့နှိုင်းယှဉ်ဝေဖန်ပြပါတယ်
ထိုင်းနိုင်ငံမှာကားလိုင်စင်နာမည်ပေါက်ပြောင်းမှုကိစ္စအခွန်ဆောင်စရာမလိုစာမန်ငွေပေးသွင်းပြီးရင်တချို့အခြေအနေမှာနာနာရီ၃နာရီအတွင်းလုပ်ငန်းပြီးမြောက်တယ်လို့ဦးမျိုးဝင်းကပါဝါဆလိုက်ထိုးပြီးပြခဲ့ပါတယ်။တကယ်မြေပြင်အခြေအနေမှာဦးမျိုးဝင်းပြောတာတဲ့အများကြီးပိုဆိုးနေပါတယ်။ဥပမာအားဖြင့်လူတယောက်ဟာသူ့လုပ်ငန်းရှိရာရန်ကုန်ဗိုလ်တထောင်အခွန်ရုံးမှာအခွန်ဆောင်ထားပြီးသူ့ရဲ ne myo ga ti rin akon u zi mu yau ma twa bi lou ya ba de a ri yau ma akon sa au sain a pa win a che let a thaut tha pye pye song song ne pyin pya de kha myo ne yau ga ni pi ne yau ku yau sa po ba de a ri pi ne yau ga ma ta kha yangon tai yau ku yau sa sat po ba de yangon tai yau ga ma ta sin tu akon saung tha ya bo ta thaw myo ne akon yau ku sa sat po bi Any Dimya Duha, a condan homo ho, a compamana, balao shile, satapi, sane, mibare, Eddie sa, yaudoma, botatao yonha, a con santara, manganjao, now so chanty, a con balao santajao, yondin sasebi, yangon dai yongu, sapian bobare, yangon dai yonga matasin, tasaya, pineyon, edigama, tasaya, mune yongu, piao dobi, a con santara, manjao, gane me bao, gyanago, quimpujao, gaigan shingu sato bibare, Eddie sa yaroma, gaigan shinha, yin lysima, neme bao, Yamu, Ganya Nama, Lucia Shida, Balu Yavare, Leshi a chanty, a consom di jong, Taukan jet, Tobe, Tissinha, the la gray lout, Jana Nelu, a co muriga, Yojavare, Gorai Lokai ne, Gaiga Shintiogaro, the la gray jarret tea, do a consom tajong, a tauk tie yame, lungazin, mepi yap de bulu, Suvare. Any lo chini rejang, umyowinga, ludorima, a contanae, swasong jenne, but the be, gondrin tem, gondrin up, bumyani jang, Dominica, janjang on, lobi, a chain swera, a shima, cut on, lobi, nagwema, nira, a consong yame dugu, nine, drep, besong yame, a kungu, shosong zibi, gojo shara, a con yabu, dawe ya, lo yame, hago, meloda, a con danregu, sepia on, loda, sarari, a myaji, piponi bi, tanari, a jim yamurigu, sisi, jayubu, luni jang, Rigo Tengjang Deme Yamaga Nyunjo Gasa Tessin Ya Shi Jiru Yet Dawin Beb Titjang Shim Yagibari The Sete Duga Akon Damigo Maguni Akwin Du Shide Lu Makan Zaya Akon Tansong Dane Matan Sauna Dudu Belu Nini Jayin Baduma Akon Song Jimam Hobe Danai the Law Akon Shawni Jama Belu Taub Yagibari
Leshi Mimanaga Akona GDP Chu Shia and O Machini Bare ASEAN Piamia Sayano attended Nanshin အများကြီးနည်းနေသေးတာမို့အခွန်တိုးတက်ရလာအောင်လုပ်ဖို့လိုနေပါသေးတယ်အဲ့လိုလုပ်ရမှာနိုင်ငံကနီးတူရသင့်ရထိုက်တာတွေကနေရအောင်မမှန်ကန်ကန်ကြိုးစားမှာဖြစ်တယ်လို့ကားနာမည်ပြောရမှာအခွန်ကောက်တယ်လို့အတိပယ်မဲ့တဲ့ခေါင်းစဉ်တွေနဲ့ကောက်ဖို့ကြိုးစားနေတာမျိုးကိုလည်းရှောင်ရှားအခွန်ထမ်းတွေကိုလည်းအခွန်ဆောင်တာဟာအကျိုးရှိတယ်လို့ယုံကြည်လာအောင်လုပ်ကန်ဆောင်ရွက်ပေးရမှာဖြစ်ကြောင်းပါ
ဆီစဉ်ကိုဗီအိုအေမြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ဘယ်လ်နီစ်.ဗီအိုအေနျူးစ်.ကောမ်လည်းအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်။ဘောရှာကျောင်း2019ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဦးချန်းတရက်ကိုပြောင်းလဲဖြစ်တော့ကိုတင်သွင်းထားပြီးတော့အခုဒီဂျပန်ကျွန်းမှာပြည်သက်ဆွေးနွေးကြဖို့လည်းရှင်းနေပါရ အနာရအနေဒီပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်တိခီးပေါင်နေပြီလဲအခုဒီဒီဂျိန်းပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်ထိဖြစ်လာနိုင်မှာမလားအခုအင်ကာနီညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူရဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် viewingမြန်မာပိုင်းရဲ့ဖုန်းနံပါတ်ကတိနှစ်တုံညာနှစ်ဒုံးရှင်းနှစ်ငါငါငါလေးဖြစ်ပါတယ်အီးမေးလ်လိပ်စာကbamis@viewingnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိများကြမယ်သွားရှင်တွေကိုကြိုးပမ်းပါတယ်ခင်ဗျာအခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါရှင် ရှိရနေဖြစ်ပါစေတော်ရရှင်များရှင်ဒီလိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဒီလိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါပါ Now, by Mara Dora Sine, dream, you daddy, let's am, you mother, chill it won't let you be on my pipanino. A cool young zombie, you go messenger and a yellow daddy, sad old lyrical, pop ya, pijamari. Minglava view ye. View you go yellow, a sarigo, say wins are wet, yellow, pata, pillow, jesu de mari, lujilla, a thrashing, go go pipari. Tuga, not how yara jesu de mari. Kura yin puinsia, machine mele, tumia yin puina, not how billy about me, the nato ye. Okay, jesu de mari, she. Nice or red, thrashing arrow. Minglava, view ye the day out, dinner, a season, a mere puine, come on, is red, the chin and meat, and lovari. Messenger, you got poopy, right? Okay, poopy like by, no? The chin so do namega, Miley Cyrus chipai. The chin namega, let's get crazy chipai. Messenger, honey, purely be put Hawaii, no? View ye got disabed a season in a petabure, tea season by a jarry poma, thrashing a tomb and ye dalla, sari dema, thrashing, dear caro, Namero yimitabao, Tuga, tomorrow told him be done, we make ye jarry, satin jump, you can musure, Nema ye soon again a petabure, three emian of Jen Yilaba. The normie yasu, no, Natown Nessay, Rika Bordre, Sedequago, Nema Demroga, Sinny Yellum Yamari, Nemi Matinelli, a jarry drilly, so the loop of ya, subia duye, the water emian, Caturu Yilava, is he?
ဒီဖေ့စ်ဘွတ်မှာဈေးကြီးလုံးလို့မတတ်နိုင်ဘူးဖြစ်နေရပါပြီလို့ရေးလာတဲ့သောရရှင်စာကိုလည်းဖော်ပြပေးကြပါမယ်။ဖေ့စ်ဘွတ်လူမှုကွန်ရက်ကိုအသုံးပြုနေခဲ့မှာဒေတာအသုံးပြုခရတွေအချိန်တိုမိနစ်ပိုင်းလေးအတွင်းမှာပဲဝန်ဆောင်ခရတွေဗီဒီယိုဖိုင်တောင်းမှာမထိမတွေ့ရဲလောက်ဖြစ်နေပြီ။စာလေးရေးစာတို့စာထွက်လေးဖတ်ရင်တောင်းမှာစက်တထောင်ဆိုရမကူးပါဘူးဗျ။ဝန်ဆောင်ခပေးချေလိ လီနောမှာဆရာဆရာကြီးများခင်ဗျာဟုတ်ကဲ့ကျေးဇူးတွေတင်နေလျက်ပါ
Facebook အသုံးပြုရတဲ့ဒီ smartphone တွေကအသုံးပြုရတဲ့ internet စီးတွေတိတ်ကိုဈေးကြီးလာပါတယ်ဆိုတော့ဒီတော့ရှင်တယောက်ညီးလာတာပါ Hardphone ဆိုတဲ့တော့ရှင်ကတော့ view application တုံးရတာအဆင်ပြေပါတယ်ဒါပေမဲ့စလုံးတွေဖတ်မရဘူးတဲ့ဂျော်ဂျီနဲ့ရေးထားတာကြောင့်ထင်တယ် Unicode နဲ့ဖတ်လို့ပို့ပြီးတော့အဆင်ပြေပါမယ်ဘာကြောင့်ဖတ်လို့မရလဲပြန်ပြောပေးပါဦးနဲ့ဟုတ်ကဲ့ဒီကိစ္စကိုကိုကျော်ကျော်သိရင်ဒီကျမတို့ VOA မြန်မာဌာနရဲ့ web ကိစ္စတွေကိုတာဝန်ယူဖြည့်ရှင်ပေးနေတယ်ဆိုတော့ဒီကိစ္စဒီတော့ရှင်ကိုနည်းနည်းလေးပြန်ပြီးတော့ဖြည့်ပေးပါအောင်နော်
ဟုတ်ကဲ့ပါခင်ဗျာပထမဆုံးတော့ဒီကျွန်တော်တို့ mobile app ကိုအသုံးပြုကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောပါရစေဒီ mobile app ရဲ့အကြီးအသေးအသုံးပြုအားအဆင်ပြေလွယ်ကူအောင်လည်းပဲကျွန်တော်တို့အမြဲတမ်းကြိုးစားလှုပ်ဆောင်နေပါတယ်အခုသောတာရှင်တွေပြောတယ် Unicode နဲ့ mobile app မှာမမြင်ရဘူးဆိုတာကိုလည်းပဲကျွန်တော်တို့ကောင်းကောင်းသတိပြုမိပါတယ်အဲ့ဒီအတွက်ကျွန်တော်တို့ရဲ့ mobile app ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ website ပဲဖြစ်ဖြစ်အစားတရားဖြင့်အားလုံးမှာအဆင်ပြေပြီးကောင်းကောင်းမြင်နိုင်အောင်ကောင်းကောင်းဖတ်နိုင်အောင်ကျွန်တော်တို့ကြိုးစားလှုပ်ဆောင်နေပါတယ်အသွင်သစ်အမြင်သစ်နဲ့ဖြစ်အောင်ကျွန်တော်တို့ကြိုးစားနေပါတယ်လို့လက်ရှိကာလမှာကျွန်တော်တို့လိုပဲပြန်ကြားကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်ကျော်တန်းရှင်းပြပေးတာကျေးဇူးတင်ပါတယ်ဒီနေ့တော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုများများဖော်ပြပေးသွားကြပါတယ်နော်တော်ဝင်တိပြည်သူတယောက်ဆိုတဲ့တော်ရရှင်ကတော့သူမကျေနပ်တဲ့ကိစ္စသူလက်တွေ့ခံစားနေရပါတယ်ဆိုပြီးတော့ကားရခွန်ဆောင်တာနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်မရှိပါဘူးဆိုပြီးတော့အခုလိုမျိုးသူတိုင်တန်းနေတဲ့ကိစ္စကိုအများသိအောင်လို့ပြောလာပါတယ
် VOA ရလူကြီးမင်းများခင်ဗျာကျွန်တော်လက်တွေ့ခံစားနေရတဲ့ပြည်သူတယောက်ပါကားရခွန်ဆောင်တာအစိုးရကိုကြီးကြီးပြူပြူဆောင်ပါတယ်ဒါပေမဲ့အခုကပွဲစားကြုံသခိုးတွေကိုပါပေးနေရပါတယ်ကားကျန်တော့ဝင်းထဲမှာအဲ့ဒီလူတွေကိုတာဝန်ရှိလူကြီးမင်းများကပါလို့မရှင်းမဲသူတို့လာခွင့်ပြုထားတာလေဝိကျေတန်းကြီးလော်စပီကာလေးဖွင့်ထားရုံကလွတ်ပြီးဘာမှဆောင်ရွက်ခြင်းမရှိပါဘူးအခွန်ကိုစိတ်ချမ်းသာစွာဆောင်ကြပါလေကားကျန်းလာဝင်းထဲမှာတခိုးတွေပထားပဲ information counter လေးနဲ့လုံဆောင်ပေးကြပါလေခင်ဗျာအခုကျွန်တော်ပို့ထားတာလေးကို TV အစီအစဉ်မှာလဲထည့်သွင်းပြောကြားပေးဖို့ညွှန်လင်းပါလေခင်ဗျာတာဝန်သိပြည်သူတယောက်ပါအားလုံးကိုကျေးဇူးတင်ပါလေခင်ဗျာ
တာဝန်သိပြည်သူတယောက်ဆိုတဲ့တော်ရရှင်ဒီကားခွန်ဆောင်တာနဲ့ပတ်သက်လို့မှန်မှန်ကန်ကန်မလုံဆောင်ပါဘူးဆိုပြီးတိုင်တန်းလာတာဖြစ်ပါလေနောက်ထပ်ဖြည့်ဖြိုးလွယ်ဆိုတဲ့တော်ရရှင်ကတော့သခိုင်းတိုင်းအထက်ပိုင်းခန်းနီးမျိုးကဖြစ်ပါလေတဲ့စာရေးခြင်းတွေကတော့ကြာပါပြီမရေးတတ်တာလည်းတချောင်းပါတဲ့အခုမှရေးဖြစ်ပါလေဆိုတော့သူတို့ဒေတာမှာကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားမြင်ကိုအခုလိုရေးလာပါလေ
ငယ်မျိုးဆိုတဲ့အတိုင်းပေါ့လေဌာနဆိုင်ရာအုပ်ချုပ်သူလူတန်းစားတွေကလည်းအမျိုးမျိုးပညာပြတာခံရတဲ့မျိုးပါပေါင်းလို့ပေါင်းစားရေးရှိမှဘာအကျိုးကျေးဇူးမှမရှိတဲ့တယောက်ပြောင်းရင်တမျိုးရွှေရည်စိန်ဒီမိုကရေစီမှာနင့်နာနေရတာကနေသူနေသားတွေပါကျွန်တော်တို့နယ်မှာတယံဇာတအနေနဲ့ရွှေကြောက်စိန်ပရင်စသည်ဖြင့်ထွက်ရှိရာဒေသတစ်ခုဖြစ်ပေမဲ့ ဘာခံစားခွင့်မှမရတာလဲဒီနယ်သားတွေပါပဲအခုဆိုရင်မူရစေးတွေဟာပေါများလွန်းလို့တမင်လာပြီးရောင်းနေသလားတော့မှတ်ရပါတယ်ဥပဒေဆိုတာကလည်းသုံးဆွဲနေတဲ့သူတွေကိုပဲဖမ်းဆီးတတ်တာပါရောင်းချနေတဲ့သူတွေကတော့အချိန်တိုင်အထက်ရုံးရဲ့အာမခံနဲ့လွတ်လာကြတာပဲလေကြုံတွေ့နေရတဲ့ကိစ္စရဲ့အတိုင်းမှာအမှန်နဲ့ပြီးအမှားကသာနေရာရနေတာပါဘလို့အဖြေရှာကြမလဲရေရှည်ရေတိုးကိုကြည့်ပြီးလုံနေတာကလည်းမရှိကိုလူဖြစ်လာတာကပဲအပြစ်ဖြစ်နေတယ်လို့ပါပဲပြဿနာတစ်ခုကိုဖြေရှင်းဖို့ကိုယ်တိုင်ကပြဿနာမဖြစ်ဖို့အရေးကြီးတယ်တဲ့ကိုယ်တိုင်ကပြဿနာမဖြစ်အောင်နေရင်ဘေးနားမှာဖြစ်နေတဲ့ပြဿနာကြီးတွေကိုမျက်ကွယ်ပြုမသိဟန်ပြုနေတာကလူလို့မှခေါ်ဆိုထိုက်တာပဲလေလူဆိုရင်တာဝန်မယူတတ်ရင်တောင်မှတာဝန်တော့မမဲသင့်ဘူးလို့ထင်မိပါတယ်ဒီလိုအလွဲတွေနဲ့ရှင်သန်နေရတဲ့ဘဝတွေကတိတ်ကိုပင်ပန်းလို့ပါတယ်ခင်ဗျာဒါတွေကို VOA မှတဆင့်သက်ဆိုင်သူတွေကြားသိစေဖို့ပါ
ပြည်ရဲ့တစင်သက်ဆိုင်သူတွေကြားသိစေမြင်ကြပါစေဆိုပြီးတော့အခုလိုရင်ဖွင့်လာတာပါတဲ့နေသားလေးကျွန်တော်ဆိုပြီးတော့ရေးလာတဲ့ကိုပြည့်ဖြိုးလွယ်မှာကျော်မိုးသိန်းဆိုတဲ့သောရရှင်ကတော့မြို့ထဲမှာရေးမရှိပဲထားပေးပါတဲ့ကျွန်တော်တီးမခံနိုင်လို့အခုလိုစာရေးတာပါဆိုပြီးတော့သူပါကြောင့်များရေးမရှိပဲနဲ့ထားစီနေတာလဲဆိုတာကြည့်ကြည့်ပါဦးနော
်အရေးကြီးကိစ္စတော့မဟုတ်ပါဘူးဒါပေမဲ့ရေးမရှိပဲတပတ်လောက်မြို့ရင်း၆မြို့နယ်လောက်ထားကြည့်စေချင်ပါတယ်တကယ်ပါကျွန်တော်ကအတော်တီးခံပါတယ်ပြေတော့ကမှဝေဖန်ရေးကိစ္စတွေပြောဖို့ပါဘူးအခုတော့အတော်ခံပြင်းလို့ပါရေရောင်းစားတဲ့လူတွေယူဆနာဥယျာဉ်မြို့တော်ကိုလိုတလောက်ပေးနိုင်နေပေမဲ့ဂါဗာမန့်ပတ်စံမရလို့မပေးတာလားတွေးမိတယ်ပတ်စံလိုရင်ကောက်ခံပါရေစီ3000ပေးပြီးသုံးနေရတာတစည်းဘိုးတောင်မရှိပါဘူ
းဒါတော့တော်ရရှင်ကြောင့်မို့တဲ့ရေပြက်လက်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့တီးမခံနိုင်ပါဘူးဆိုတော့ရေးလာရစာဖြစ်ပါတယ်တရုတ်နိုင်ငံမှာလူကုန်ကူးခံရလို့အကူအညီပေးပါလို့ရေးလာတဲ့တော်ရရှင်ကတော့ကျွန်တော်တို့ပြန်ချင်လဲပြန်လို့မရပါဘူးပြန်လဲမပြန်တတ်ကြပါဘူးတရုတ်နိုင်ငံစန်းတုံမြို့မှာပိတ်မိနေပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ
်ကျွန်တော်တို့အကူအညီပေးပါခင်ဗျလေးစားစွာအကူအညီတောင်းခံရပါတယ်ပြန်ချင်လို့လဲပြန်မရပါဘူးပြန်လဲမပြန်တတ်ကြပါဘူးတရုတ်နိုင်ငံစန်းတုံမြို့မှာပါဒီလိုခေါ်လာတာပါသူ့ကိုလေးသိမ့်ပေးရပါတယ်အလုတ်ကလည်းသူ့ပဲကောင်းဆောင်လုပ်တာပါနေမကောင်းတာတော့မှနားခွင့်မပေးပါဘူးဒီဆက်ရုံမှာပါဆက်ရုံအပြင်မှာကုမ္ပဏီဆိုင်းဖို့ရှိနေတယ်အပြင်ထွက်မရလို့ပုံလဲရိုက်လို့မရပါဘူးစေုံတစိပုံပါတဲ့ပုံကိုပို့ပေးတာပါကုညီပေးပါခင်ဗျာတလ6သိန်းရရမယ်ဆိုပြီးခေါ်လာတာအခုတရုတ်ယွမ်600ပဲပေးပါသေးတယ်အလုတ်ကိုနေ့တိုင်းလောက်ရပါတယ်နေမကောင်းတာတော့မှပေးမနာပါဘူးတရုတ်ကလမ်းတွေအလုတ်ယုံတွေအားလုံးပိတ်ထားပေမဲ့အခုကျွန်တော်တို့လုပ်နေတဲ့စေုံမှာတော့အလုတ်မပိတ်ပါဘူးအခုအလုတ်ဆင်းနေရပါတယ်ကျွန်တော်ကနေမကောင်းလို့စေဝင်ချိန်ရင်လည်းကြံခဲ့ရတာပါအလုတ်ဝါးကလည်းမရကျင်နေပါစီတော့မြမပြပြန်ရောက်ရင်ကျင်းတတ်ပါပြီအားလုံးကလည်းဒီတိုင်းမှာပဲစကားလည်းမတက်ကြတော့ခိုင်းတယ်လို့လုံနေကြရတာပါတခြားအဆက်အသွယ်ရှိတဲ့လူတွေကတော့နိစ္စရာကိုချိတ်ဆက်ပြီးဖက်ပြေးသွားကြပါပြီကျွန်တော်တို့လည်းစကားလည်းမတက်ဘဲမှလည်းမတော်တယ်လို့ကြံနေတာပါလူလူမရှိပဲဌာနဆိုင်ရာကချိတ်ဆက်ပြီးကူညီပေးကြပါခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကဒီလူခေါ်လာတာပါဒီစက်ယုံမှာပါဆိုပြီးတော့သူဓာတ်ပုံနဲ့တကွာဒီစက်ယုံပုံတို့သူ့ကိုခေါ်လာတဲ့လူပွဲစားပုံတို့ဒါတွေကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လာတာပါသူ့လိုပဲလူကုန်ကူးခံရပြီးတော့တရုတ်နိုင်ငံမှာရောက်နေပြီးတော့ပြန်လာလို့မရတဲ့သူတွေဘယ်လောက်များရှိမလဲဆိုတာစဉ်းစားမိပါတယ်။တောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။တေးတောင်းလာတဲ့တောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်။တောရဗီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ VOE တော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းနေနဲ့ဖြောပြပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်
ပြင်းဦးလေးမျိုးကမောင်လေးကျော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားအတွေဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုချင်ပါတယ်တဲ့ကျေးဒီမျိုးနဲ့လုံဖို့ရက်ကွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေအနည်းငယ်တတိယနေပါတယ်ဆိုတဲ့စကားလေးလည်းပါချင်ပါတယ်တဲ့ တခြားသောရရှင်တွေလည်းတည်တော်ရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီသောရရှင်လိုမျိုးမက်ဆေ့ချာကပို့ပြောလဲတခြင်းတောင်းလို့ရတယ်လို့
เวลาที่สุดท้ายอนิจจังยันตุဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါတယ်ဒီတခြင်းတောင်းတာတွေတွေနဲ့တကွာသောရရှင်နေအားလုံးနှစ်ခြိုက်ခံစားနိုင်နေမယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြပါဦးနော်လူချင်းနာတွေကုန်တန်နေယူသွားပါငါတို့တစ်ခုတော့စုံတောင်းပေးခဲ့လိုက်ပါ น้องตันตยามาอัจฉริยะไม่ตีแต่หลูตาอวัจจุยชีกะเมียชีบาตะคูตาอะเตเตชาชาตีชีซวาชะทาตะเมียน้องโจกะเมโทเรตาเสโปไลตานาจิมาปะสิตะมูไม่ชีแต่ตีตากู เมื่อเพียงเลิกกันลงลงอยู่ตัวชีวิตเมียกูปวดแค่ชีวิตเมียกูสู้จะทั่วตัวไปในรายเฝ้าคุณในสิ้นพันธ์ปาร์ตี้ปาร์ตี้ที่ไม่ได้ต่อเลย
ဆန္ဒမနဲ့ချိုလာရင်လုံးလုံးလွယ်လာတယ်ဆန္ဒကိုပြေအောင်ထားပါတယ်စင်ကြီးရင်အစိတ်ဖြေခဲ့အနည်းဆုံးရန်သူကိုမချွေတာကောင်းပါတယ်ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုအမြင်မှိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာရင်းရှင်ဖွင့်စာရင်းနဲ့ ဒီတဲ့ချင်းတောင်းလာရီကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အစီအစဉ်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်လို့ရပါတယ်။ဖေးခုပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရအောင်မကြည့်ရှုလိုက်ရအောင်ဆိုတော့ဗီဒီယိုရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website
လေးစားပါတော့နော်တော်ရှင်များအားလုံးဆင်းရဲခြင်းပါပဲမနာနဲ့တိတ်ခပ်ပြချွတ်သွားပါရှင်စေခဲ့တမရအမေစတွေကိုသာနေလေမွေးသေးသွားနေရာ
ဆက်လက်ပြီးတော့ချူချာစံပြကမ္ဘာသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့အလိမ္မာတို့ကတင်ဆက်မှာပါရှင်။ရုရှားနိုင်ငံကပင်စင်စားအမျိုးသမီးကြီးတအူးဟာစံပြထားတဲ့ပလတ်စတစ်ဘူးအဖုံးလေးတွေကိုသုံးပြီးပကြီးကားတွေဖန်တီးထားပါတယ်။2013ခုနှစ်လောက်ကစပြီးနီနာခရစ်နီစီနာဟာ သူ့ရဲ့နေအိမ်ကိုအများပြည်သူကြည့်ရှုနိုင်တဲ့အမှုပညာပြခန်းတစ်ခုဖြစ်အောင်အသွင်ပြောင်းခဲ့တာပါ။မော်စကိုမြို့အရှိတ်ဘက်ကီလိုမီတာ800ငါးဆယ်အကွာမက်ခရီကျေးရွာလေးမှာနေထိုင်သူဖြစ်ပြီးပလတ်စတစ်အဖုံပေါင်း1000ကျော်ကိုအသုံးပြုပြီးသူ့ရဲ့နေအိမ်နဲ့ပတ်ဝန်းကျင်ကိုမှပကြီးပုံလေးတွေဖန်တီးထားတာပါ။အစပိုင်းမှာတော့ပဲစီလေးတွေသုံးပြီးဖန်တီးခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့ပေါ
ဆူဆူပေါင်းပကြီးပုံ30လောက်ဖန်တီးထားတာဖြစ်ပြီးရုရှားရိုးရာပုံမြင်တွေနဲ့ဆိုဗီယက်ကဏ္ဍဝင်ကာတွန်းတွေကိုအဓိကပုံဖော်ထားတာပါအဖုံးလေးတွေကိုတန်တဲ့ရိုက်ပြီးအိမ်နေရာမှာပုံဖော်ရတာဖြစ်တဲ့အတွက်တချို့ပုံတွေဆိုရင်3လောက်ကြာတတ်ပါတယ်။ အိမ်နီးစင်းတွေနဲ့အနီးနားမှာရှိတဲ့အမိုက်ပုံကနေပလတ်စတစ်အဖုံလေးတွေကိုရရှိတာဖြစ်ပါရဲ့ရှင်။
တောင်ကိုရီးယားနိုင်ငံမှာဗာချွယ်ရီယယ်လစီ VR ပုံရိပ်တူနည်းပညာကိုသုံးပြီးသိသွားတဲ့သမီးငယ်ဖြစ်သူနဲ့အမေဖြစ်သူကိုပြန်လည်ဆုံသီးစေခဲ့ပါတယ်။ဂျန်ဂျီဆောင်းရဲ့သမီးဖြစ်သူနာယောင်ဟာအသက်9နှစ်အရွယ်မှာသွေးနဲ့တက်ဆိုင်တဲ့ယောဂါတစ်ခုနဲ့လုံခဲ့တဲ့3နှစ်လောက်ကွယ်လွန်သွားခဲ့တာပါ။အမေနဲ့သမီးဖြစ်သူနည်းပညာကိုသုံးပြီးပြန်တွေ့ဆုံရတဲ့အဖြစ်အပျက်ကိုတောင သခဲ့တာပါအခုလိုတွေ့ဆုံတဲ့မှတ်တမ်းရုပ်တံကိုမီးတင်းယူလို့နာမည်ပေးထားပြီးသမီးကလေးနာယောင်းရဲ့ဓာတ်ပုံတွေကလေးတရုတ်ဆောင်တယောက်ရဲ့တရုတ်ဆောင်မှုတွေနဲ့သူ့အမေကပြန်ပြောပြတဲ့အမှတ်တရတွေကိုအသုံးပြုပြီး VV Studio ကဒီပုံရိပ်သူ့ကိုဖန်တီးပေးခဲ့တာပါဒီဗီဒီယိုပုံရိပ်မှာအသစ်တွေကိုဖန်တီးမဲ့အစားသမီးဖြစ်သူရဲ့အမှတ်တရတွေကိုအမှတ်ရစေဖို့သာရည်ရွယ်တယ်လို့ထုတ်လုပ်သူကပြောပါတယ်ခင်ဗျာ
အင်္ဂလိပ်နိုင်ငံကအမျိုးသားတယောက်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်ပုံသူကိုရုတ်ထုထုလုပ်ပြီးနတ်ဖျားတစ်ပါးလိုကိုးကွယ်နေပါတယ်။ဘူဇာခရစ်စနာဟာလွန်ခဲ့တဲ့၄နှစ်ခန့်ကအမေရိကန်သမ္မတကိုအိမ်မက်အရာစတင်ကိုးကွယ်ခဲ့တာပါ။ခရစ်စနာဟာလည်းသမ္မတထရန့်လိုပဲအင်ဂျင်နီယာလုပ်ငန်းလုပ်ကင်သူပွဲစားတယောက်ဖြစ်ပြီးတော့အလုပ်ကင်ကောင်းလာတဲ့အတွက်သူ့နေအိမ်ကိုထရန့်ကိုကိုးကွယ်တဲ့နေရာအဖြစ်ပြောင်းလဲတည်ဆောက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲတမရထရမ်ဟာအိန္ဒိယနိုင်ငံကို February 24ရက်နေ့မှာချစ်ချီရီခီလာရောက်ဖို့ရှိနေပြီးအမန်ဒပတ်မြို့အနောက်ပိုင်းမှာရှိတဲ့အိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့နေအိမ်ကိုလည်းတွားရောက်လည်ပတ်ဖို့ရှိပါရဲ့အမန်ဒပတ်မြို့မှာပဲထရမ်လာရောက်တဲ့အတွက်လေစိတ်ဝဲရလက်တလျှောက်ကဆေးရဲသားရက်ွက်တွေကိုမမြင်စေဖို့အမြင့်ခွန်ပေးရှိပြီးပေထောင်းထရာကျော်ရှိတဲ့ဒဏ္ဍာရီတစ်ခုကိုလည်းတိဆောက်နေပါရဲ့အဲ့ဒီအတွက်မိသားစု45စုလောက်ဖယ်ရှားပေးဖို့ရှိပြီးဒေသခံတွေကတော့ဒီတိုင်းကိုဆန္ဒပြကန့်ကွက်နေကြပါတယ်ရှင
်ကိုငင်းချက်နဲ့အလိမ္မာတို့ကပြောပြသွားတာပါအခုနားဆင်ကြရတဲ့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်တနင်္လာနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။အ
ာဖဂန်တာလီဘန်အဖွဲ့နဲ့ခုနှစ်ရက်ကြာတစိတ်တပိုင်းသဘောတူညီချက်ကိုထိန်းချနိုင်ပြီးဒီလိုသဘောတူညီချက်အတိုင်းထိန်းချနိုင်တာဟာဆိုရင်တာလီဘန်နဲ့အမေရိကန်ကြားဒီသတင်းပတ်ထဲလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်မှာသူလက်မှတ်ရေးထိုးဖို့ဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်အာဖဂန်မှာအကြမ်းဖက်မှုတွေလျှော့ချရေးခုနှစ်ရက်အပြည့်အခတ်ရက်စဲရေးကိုစနေနေ့မှာစတင်တက်ရောက်ခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်ရဲ့မှတ်ချက်စကားထွက်ပေါ်လာတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးအမြင့်ဆုံးအဆင့်တတိပေးထားပြီးဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်လိုအပ်သလိုအစွမ်းကုန်ဆောင်ရွက်ချဖို့သမ္မတမွန်ဂျေအင်ကအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်တွေတနင်္ဂနွေနေ့မှာထပ်မံတွေ့ရှိခဲ့ရတာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ်123ဦးတွေ့ခဲ့ရတာဖြစ်ပါတယ်။အီရန်နဲ့ဆက်နေကပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံအနောက်ဖက်ပြည်နယ်တစ်ခုမှာတနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့သံသယရှိသူ3ဦးတွေ့ထားတဲ့အကြောင်းအာဖဂန်ကျန်းမာရေးဌာနကပြောပါတယ်။ကမ္ဘာတလွှာကူးစက်ရောဂါပြန့်နှံ့နေချိန်အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုချိန်ထိလူ၈ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။အာဖဂန်ကတန်တရားလူနာ၃ဦးကိုတော့ဟီရတ်မြို့ကဆေးရုံမှာတီးခြားစီခွဲခြားစောင့်ကြည့်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့36နာရီကြာအိန္ဒိယနိုင်ငံခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်ထွက်ခွာသွားပြီဖြစ်ပါတယ်
။မတ်တင်ကြီးထိုက်ပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Tony Bullock ပါရှင်။ကျွန်မကတော့အင်ဂျင်နိုင်ပါ။တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
Thank you.
This program has come to you from the Voice of America, Washington.